ဒီကနေ့ရန်ကုန်မြို့လယ်နေရာ၃ခုမှာဘုံ၅လုံးပေါက်ကွဲခဲ့ပြီးစစ်ကောင်စီတပ်တွေကလမ်းတွေပိတ်ပြီးတော့လုံခြုံရေးကိုတင်းကျပ်ထားပါတယ်။လမ်းသွားလမ်းလာတွေကိုလည်းခေါ်ယူစစ်ဆေးတာတွေပြုလုပ်နေပါတယ်။မင်းကြီးကလည်းစမ်းကြောင်းမြို့နယ်ကိုစစ်ကောင်စီတပ်တွေကဝင်ရောက်ရှာဖွေမှုတွေပြုလုပ်ပြီးဖမ်းဆီးမှုတွေလည်းရှိခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုမဆုမွန်ကပြောပြပါမယ်
။ဒီကနေ့ဩဂုတ်လ၁၀ရက်နေ့နေ့လယ်ပိုင်းလောက်ကရန်ကုန်မြို့လယ်ကနေရာ၃ခုမှာပေါက်ကွဲမှု၅ချိန်ဖြစ်ခဲ့တာပါ။ပဇွန်နောင်မြို့နယ်ရဲစခန်းဗုဒ္ဓဘာသာကလျာဏယူဝအသင်းရုံးချုပ် YMBA နဲ့ရန်ကုန်စာတိုက်ကြီးအနီးဘူအောင်ကျော်ကမ်းနားဘလောက်ကရင်ထိန်ရဲကင်းစခန်းနေမှာပောက်ကွဲမှုဖြစ်ခဲ့တာဖြစ်ပါတယ် YMBA အသင်းရုံးချုပ်အဆောက်အဦကိုလက်လုံဘုံနဲ့ပစ်ခတ်တိုက်ခိုက်တာခံခဲ့ရပြီး CCTV မှတ်တမ်းတွေအရာရှာဖွေဖမ်းဆီးအရေးယူသွားမယ်လို့ YMBA အသင်းကထုတ်ပြန်ပါတယ်လမ်းတစ်ဖက်ခြမ်းကနေပစ်ခတ်တိုက်ခိုက်တာဖြစ်ပြီးတော့ဘုံပောက်ကွဲမှုကြောင့်အထိခိုက်တစုံတရာမရှိဘူးလို့သိရပါတယ်2015ခုနှစ်နောက်ပိုင်း YMBA အသင်းရဲ့ဂုံလူဆောင်နာယကအဖြစ်နဲ့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုခန့်ထားပြီးတဲ့နောက်မှာတော့ YMBA အသင်းဟာဝေဖန်မှုတွေနဲ့အတော်ရင်ဆိုင်ခဲ့ရပါတယ်။ February 1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာလဲဆန္ဒပြမှုတွေဖြစ်လာတဲ့အချိန်မှာ YMBA အသင်းအဆောက်အဦကိုစေးမှုတ်ကန့်ကွက်တာတွေကြုံခဲ့ရဘူးပါတယ်။အဲ့ဒီနောက်မှာတော့ YMBA မှာအချိန်အတော်ကြာတဲ့အထိလုံခြုံရေးအဆောက်အဦချထားခဲ့ရပါတယ်။ပဇွန်နောင်မြို့နယ်ဗိုလ်ချုပ်လမ်းနဲ့52လမ်းထောက်မှာရှိတဲ့ရဲစခန်းအနီးနဲ့ရန်ကုန်ကမ်းနားလမ်းရန်ကုန်စာရိုက်ကြီးအနီးတွေမှာလည်းနေ့လယ်ပိုင်းတုန်းကဘုံးဇက်တိုက်ပောက်ကွဲခဲ့ပါတယ်။ပောက်ကွဲမှုတွေကြောင့်လူထိခိုက်ဒဏ်ရာရတာတွေမရှိဘူးလို့သိရပါတယ်။ဩဂုတ်လ၈ရက်နေ့ကပဇွန်နောင်ဇေနီးပောက်ကွဲမှုဖြစ်ခဲ့တာမှာတော့စစ်ကောင်စီတပ်သားတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီကနေ့ပောက်ကွဲမှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာတော့စစ်ကောင်စီတပ်တွေရောက်လာပြီးတော့လမ်းတွေကိုပိတ်ဆို့ပြီးလမ်းသွားလမ်းလာတွေကိုခေါ်ယူစစ်ဆေးတာရက်ွက်တဲ့အထိဝင်ရောက်ရှာဖွေစစ်ဆေးတာတွေလုပ်နေပါတယ်လို့အဲ့ဒီအနီးနားမှာနေထိုင်သူတချို့ကပြောပါတယ်ဒီကနေ့တနေ့လုံးမှာတော့ရန်ကုန်မြို့ပေါ်ကလမ်းမတွေပေါ်မှာလုံခြုံရေးတွေကတင်းကျပ်စွာချထားပါတယ်။မနေ့ညပိုင်းတုန်းကလည်းစမ်းကြောင်းမြို့နယ်ကလမ်းတချို့ကိုစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေခဲ့ပါတယ်။တိုက်ပေါ်တွေထိတက်ပြီးတော့အခန်းတွေကိုဝင်စစ်တာနဲ့လူငယ်တချို့ကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့စမ်းကြောင်းမြို့နယ်နေသူတဦးကပြောပြပါတယ
်။ခါတိုင်းလိုပဲသူတို့တွေကလက်ပတ်ပြီးသွားနေကြတယ်ကားတွေ။ညပေါ်မှာလည်းဆက်ဆက်စိတ်တွေသွားနေတဲ့ပုံစံတော့ထင်ရတာပေါ့နော်။ညပေါ်ဆိုဒီဘက်ကတော့ဒီတိုင်းပုံမှန်ပဲ။မနေ့ကစမ်းကြောင်းရှိနေတာအဲ့လိုမျိုးစမ်းလဲကြည့်ကြတော့အတန်ကြာတာပေါ့နော်တက်ပြီးပေါ့တက်ပြီးတော့စစ်တယ်တော်တော်ကြည့်တယ်အဲဘလောက်လောက်16ရောက်ဆိုတာပဲမနေ့ကတော့ဟိုတနက်တန်လိုမျိုးတွေတော့ကြားလိုက်ရညဘက်လေ
မိုးမခလန်းကန္နမာလန်းမကြီးကြီးလန်းတွေအပါအဝင်လမ်းတချို့ကိုစစ်ကောင်စီတပ်သားတွေကတက်ရောက်ပြီးတော့တိုက်တေပေါ်ထိတက်ပြီးတော့ဖမ်းဆီးတာတွေလုပ်ခဲ့တယ်လို့စမ်းကြောင်းမြို့နယ်နေသူတွေကပြောပြတာပါနိုင်ငံတော်မှာဒီကနေ့မှလည်းဆီယနာရှင်စက်ကြီးလျှက်တပြက်သပိတ်တွေဆက်ပြီးရှိနေပါတယ်ဘိတ်ဘိတ်မောက်မောက်မောက်မောက်ကြားကြားကြားကြားဒီလိုအားနာဒီလိုကြမဲ့ဒီလိုအားနာဒီလိုကြမဲ့ဘိတ်စတောင်းတပေါင်းကဘိတ်စတောင်းမတော်ကချင်အာဇာနီနဲ့အထိမ်းအမဲဆီယနာရှင်စန့်ကြီးဆန္ဒပြခဲ့ကြသလိုမန္တလေးကလေးဒဝဲဖားကက်မိုးညင်းတရချောင်းဘူးတလင်ရေဦးရွှေဘိုကြောက်ဆဲစားတဲ့နိုင်ငံတော်ဝန်နေရာအနှံ့မှာလဲဆီယနာရှင်စန့်ကြီးပြည်သူလူထုကခြိတက်ဆန္ဒပြနေကြစေဖြစ်ပါရဲ့ရှင်